Welcome to the Voice of America in Burmese.
PNA do the King William England and a King Pizavazikana, VOA American Diana Town has sent to Kune. So I last a chow yet, Taujani Menebe, season ago, American Biranzu, Washington DC, Murogani, Lanumita Nasali Lizzy and Azatine, VOA, Facebook, Saminagawa, Direct in Sepinivakina.
မင်္ဂလာပါရှင်ကျမကခင်ရတက်ပါဒီမနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါမင်္ဂလာပါရှင်ကျမကခင်ရတက်ပါဒီမနေ့ခင်သတင်းတွေကိုကိုခင်မောင်ဆုံးမနေတူပြောပြပေးမှာပါကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မုံထွန်းကိုပြန်ပြီးပို့ဖို့မြန်မာစစ်တပ်ကတောင်းဆိုနေတာကိုကြည့်ရင်မြန်မာအတွက်ဒီမိုကရေစီပြန်ထွန်းခိုင်းဘယ်လောက်ရေးကြီးနေလဲဆိုတာပြနေတယ်လို့အမေရိကန်ကပြောပါတ ကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန်းရောက်သတင်းတွေအပြင်ကချင်ပြည်နယ်ကပြစ်ခတ်မှုသတင်းပေးပို့ချက်တစ်ပုဒ်မှာတော့
တော့ရက်သားတော့ဒီ6ရက်တော့ရှိတယ်ကြက်စက်ကြက်ကြီးဒီလက်ရအဆိုင်ကနေတော့ဒီလက်နဲ့ကြီးရဖြစ်တော့ပြစ်တော့ရဖို့ဖြစ်တော့အဲ့မှာရက်သားကြီးရှိတယ်အပီဆုံးတော့မသွားမိဘူးကြက
်ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူကိုဗစ်ကူးစက်မှုတွေတိုးလာနေချိန်မှာကုန်စည်နှုန်းတက်လာတဲ့အကြောင်းနဲ့62ဘဂဒါကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေပွဲလွန်သွားတဲ့အကြောင်းနဲ့အတူပြစ်စစ်ကန္တဝင်းဝေးကြာဆင်းလာတဲ့အကြောင်းသုံးသက်ချက်ကိုလည်းတင်ဆက်အောင်ပါပါ။ပတ်စင်ကန္တတွေကိုလည်းထုတ်လွှင့်ဖို့ရှိနေပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့တာမကဒီမိုကရေစီပြန်ပြီးထွန်းကောင်းလုပ်ဖို့ဘလောက်ရေးကြီးနေတယ်ဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရချက်တဲ့ပရိနေမှာပြောပါတယ်။ဒါပြင်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာအဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လည်းတိုက်တွန်းပါတယ်။ဥကြောင်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဖြစ်တဲ့အတိမတ်မပြုတ်ဖို့နဲ့သူ့ပေါ်ဆွဲဆိုထားတဲ့အမှုတွေတရားရင်ဆိုင်မှုမြန်မာနိုင်ငံဘက်ပြန်ပြီးလွှဲပြောင်းပေးရေးကိုအမေရိကန်အစိုးရကိုမြန်မာစစ်ကောင်စီကတောင်းဆိုထားတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားကိုသိနိုင်မှု VOA မြန်မာပိုင်းကမေးမြန်းရမှာအမေရိကန်နိုင်ငံခြားရေးဌာနကအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမြန်မာဒီမိုကရေစီရေးပေါ်မှာတစ္ဆာဖော်မှုကိုတန်မကြီးဥကြောင်မိုးထွန်းကလက်မခံဘဲကမ္ဘာအလဲမှာမြန်မာနိုင်ငံအတွက်ရက်တီတာကိုရက်တီပြခဲ့တာကိုအမေရိကန်ကခြိကျူးကြောင်းနဲ့ပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့ငင်းချမ်းစွာလှုပ်ဆောင်နေသူတွေကိုဆက်လက်ပြီးမှန့်ဖို့ပေးမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရက်တွေကိုရက်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုလိုက်တာပါ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုနှီးမျိုးစုံနဲ့ဆက်ပြီးတော့ဖိအားပေးဖို့လဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားသတင်းသမားဒန်နီဖက်စတာမနေ့ကျသောပရီနီကအင်တာနက်အွန်လိုင်းကနေရုံးထုတ်စစ်ဆေးခဲ့ပါတယ်။ Frontier မြန်မာသတင်း website editor ဖြစ်တဲ့သူကို905ကကြီးနဲ့ဆွဆွဲပြီးမေလကလေးကဖမ်းဆီးထားတာဖြစ်ပါတယ်။တကယ်လို့စစ်ကောင်စီတရားရုံးကသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်ရင်သူဟာထောင်ဒဏ်3နှစ်ကြာခံရနိုင်ချေရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတတိယလိုင်းဖြစ်ပွားနေတဲ့အချိန်မှာသူ့အတွက်မိသားစုဝင်တွေကစိုးရိမ်နေကြောင်းသူနဲ့ညီအကိုရင်းဖြစ်သူ Brian Fenster ကပြောပါတယ်။ကိုမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေမြင့်တက်နေချိန်မှာစိုးရိမ်စရာကောင်းကြောင်းနဲ့ Danny Fenster ကိုအမြန်လွှတ်ပေးဖို့စစ်ကောင်စီကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောင်းဆိုထားကြောင်း CNBC သတင်းမှာဖော်ပြထားပါတယ်။ဒါနဲ့ဆိုရင်သူ့ကိုတတိယအချိန်မြောက်ရုံးထုတ်စစ်ဆေးတာဖြစ်ပြီးလာမယ့်ရုံချင်းကိုနောက်ထပ်နှစ်ပတ်ကြာမှချိန်ဆထားပါတယ်။သူဟာပြီးခဲ့တဲ့မေလ24ရက်နေ့ကအမေရိကန်နိုင်ငံကိုပြန်ဖို့မလေးရှားနိုင်ငံကိုထွက်ခွာစင်မှာလေစိတ်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်တို့ဟာကျတပရင်းနေ့ကသမ္မတအိမ်ပြင်မှာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တယ်မှုတည်တံ့စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်လက်ခိုင်မာအောင်လှုပ်ဆောင်ဖို့အတွက်ကတိပေးခဲ့ကြပါတယ်။
We're ready to dive in. The cooperation between the United States and Germany has been strong.
American ပြည်တော်စုနဲ့ဂျာမနီနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာခိုင်မာနေကြောင်းနဲ့ဒါကိုဆက်လက်တည်မြဲအောင် နှစ်ဖက်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းသမရဘိုင်ဒန်ကပြောသွားတာပါ။နိုင်ငံခေါင်းဆောင်နှစ်ဦးဟာရာသီဥတုပြောင်းလဲမှုဆံရချင်းချောက်မှုအန္တရာယ်တွန်းလှန်ဖို့ COVID-19 ကာယရောဂါအဆုံးသတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးဆံရတွေအပြင်ကမ္ဘာတစ်လျှောက်ဒီမိုကရေစီထွန်းကားရေးတွေအတွက်ပါဆွေးနွေးခဲ့ကြတယ်လို့သမရအင်ဗျူကပြောပါတယ်။ခေါင်းဆောင်တို့ကအမေရိကန်ကကန့်ကွက်နေတဲ့ရုရှားဓာတ်ငွေပိုက်လိုင်းဆံရရုရှားကနေဂျာမနီကိုတွေ့တန်းတဲ့ Nord Stream 2ပိုက်လိုင်းစီမံကိန်းနဲ့ပတ်သက်ပြီးလဲဆွေးနွေးတာဖြစ်ပါတယ်။တရုတ်နဲ့ခိုင်မာတဲ့ကုန်သွယ်ဆက်ဆံရေးရှိတဲ့ဂျာမနီဝန်ကြီးချုပ်မာကယ်ဟာအမေရိကန်သမ္မတနဲ့တရုတ်နိုင်ငံအရေးပါထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့16နှစ်ရှိပြီဖြစ်တဲ့မာကယ်ဟာနောက်မဲ့စက်တင်ဘာရွေးကောက်ပွဲနောက်ပိုင်းအစိုးရတာဝန်ကရန်နာဖို့စီစဉ်ထားတာပါ။အခုအမေရိကန်ကိုလာတဲ့ခီးစဉ်အတွင်းဝန်ကြီးချုပ်မာကယ်ကိုသမ္မတအင်ဗျူကညစာနဲ့တီးခင်းဧည့်ခံမှာဖြစ်တယ်လို့ဝန်ကြီးချုပ်မာကယ်ဟာ John Hopkins တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကဂုဏ်သုဆောင်ပွဲကိုလက်ခံရယူပြီးမင်ကွန်းပြောကြားဖို့လည်းရှိပါတယ်
။ Haiti သမ္မတ Jovenel Moïse ကိုလှုပ်ကြံသတ်ပြတ်မှုနဲ့ဆက်ဆက်ပတ်သက်နေတဲ့ Colombia နိုင်ငံသားတချို့ဟာအမေရိကန်ကပေးတဲ့စစ်တင်တန်းနဲ့ပညာရေးအစီအစဉ်တွေမှာပါဝင်ခဲ့ကြတယ်လို့အမေရိကန်ပြည်ထောင်စု Pentagon စစ်ဌာနချုပ်ကအတည်ပြုပါတယ်။ Pentagon စစ်ဌာနချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကအတည်ပြုထုတ်ပြန်ချက်တစ်စောင်ကို VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့ပါတယ်။သူတို့ကိုဘယ်အချိန်ဘယ်နေရာမှာတင်နှံပေးခဲ့တယ်ဆိုတာကိုတော့ဒူဘိုမူဂျီကမ်ဟော့ဖင်းကပြောဆိုတာမရှိပဲကျွန်တော်တို့ရဲ့ပြန်လည်စစ်ဆေးမှုတွေဟာဆက်လက်လှုပ်ဆောင်နေစေဖြစ်လို့နောက်ထပ်အသေးစိတ်သတင်းကိုတော့ဒီအချိန်မှာမရနိုင်သေးဘူးလို့ပဲပြောပါတယ်အမေရိကန်ကာကွယ်ရေးဌာနအနေနဲ့တောင်အမေရိကအလယ်အမေရိကနဲ့ကရစ်ဗီယန်ဒေသကစစ်ဘက်ဆရာဝန်ထမ်းပေါင်းထောင်ထဲချီပြီးနှစ်စဉ်နှစ်တိုင်းတင်နှံပေးခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုတင်နှံပေးရတဲ့ရွေချက်ကလည်းလူအခွင့်အရေးကိုလေးစားတတ်အောင်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်အောင်ဒီမိုကရေစီနှီးကြရွေးကောက်ခံအယတအစိုးရဦးဆောင်မှုနောက်မှာစစ်ဘက်ကလိုင်းနာတက်အောင်စတာတွေအတွက်ဖြစ်တယ်လို့ဒူဘိုမူဂျီကင်ဟော့ဖမန်ကပြောပါတယ်။ဟေတီအမျိုးသားရဲတပ်ဖွဲ့အကြီးအကဲလီယွန်ချားစ်ကလည်းတမရလှုပ်ကြံမှုနဲ့ပတ်သက်ပြီးကိုလံဘီယာနိုင်ငံသား18ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာတလွန်တန်းနဲ့ချီပြီးတည်ဆုံမှုတွေနဲ့ထိခိုက်ခံစားခဲ့ရတာတွေအတွက်တာဝန်ယူတဲ့အနေနဲ့ COVID-19 ကာယရောဂါရဲ့အရင်းမြစ်ဆုံးဆန်းရေးမှာတရုတ်ကဂုရယ်ပိုးပြီးတော့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစက်တင်ဘာလမှာတောင်းဆိုလိုက်ပါတယ
် I hope there will be better cooperation and we have continued the engagement with China and also with
ဒီရောဂါနဲ့ပတ်သက်ပြီးဖြစ်ပျက်တာတွေကိုချေချေမြင့်မြင့်သိနိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုပိုးပြီးရှိဖို့လိုအပ်ကြောင်းနဲ့တရုတ်နိုင်ငံအဖွဲ့ဝင်နိုင်ငံတွေနဲ့ပါ WHO ကဆက်ပြီးထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့တရုတ်ဘက်ကလည်းပိုးပြီးပူးပေါင်းဆောင်ရွက်လာမယ်လို့မျှော်လင့်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောသွားတာပါ။ဘာလို့ဖြစ်ခဲ့လဲဆိုတာကိုနားလည်နောက်မဖြစ်အောင်ကာကွယ်နိုင်တယ်လို့လက်ရှိတန်းနဲ့ချီပြီးတည်ဆုံခိခဲ့ရသူတွေအတွက်ဒါကိုလှုပ်ဆောင်ပေးရမယ်လို့လည်းပြောပါတယ်တရုတ်အနေနဲ့ဒီဗိုင်းရပ်စ်ပိုးစတွေ့ခဲ့တဲ့ရပ်ပိုင်းတွေကရထားတဲ့မတီးဖြတ်ရသေးတဲ့အချက်လက်တွေကိုထုတ်ပေးဖို့အပြင်အခုတည်းပိုးပြီးပွန့်ပွန့်လင်းလင်းချပြဖို့လိုအပ်တယ်လို့လည်းဂျာမနီကျန်းမာရေးဝန်ကြီးဂျန်စဖန်နဲ့အတူသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ WHO အကြီးအကဲကပြောပါတယ်ဒီမတီးဖြတ်ရသေးတဲ့အချက်လက်တွေဟာဒီဗိုင်းရပ်စ်ပိုးဘယ်လိုစဖြစ်လာတယ်ဘယ်လိုပြန့်နှံ့နေဆိုတာကိုသိအောင်အထောက်အကူပေးနိုင်မယ်အပြင်နောက်မှဒါမျိုးတွေထပ်ပြီးမဖြစ်အောင်လည်းအကာအကွယ်ပေးနိုင်မယ်လို့လည်းထောက်ပြပါတယ်
ကူးစက်မြန်ဗီဇာပြောင်းဒယ်လ်တာကိုဗစ်ကာယောဂါဗိုင်းရပ်စ်ပိုးသစ်ဟာအရှေ့တောင်အာရှဒေသမှာအလင်းမြန်ပြန့်တက်နေတဲ့အတွက်ဒေသတွင်းနိုင်ငံတွေကအသုံးပြုနေကြတဲ့တရုတ်ကာကွယ်ဆေးဆိုင်နိုဗစ်ဗိုင်ယိုတက်ရဲ့အာနိသင်နည်းတဲ့အပေါ်မှာတန်လျာဝင်ပြီးစိုးရိမ်နေကြပါတယ်။ထိုင်းဘာဝင်ဒေသတွင်းကနိုင်ငံတချို့ကအစိုးရတွေကနောက်တစ်ကြိမ်ထပ်မံစွမ်းအားဖြင့်ထိုးဖို့အတွက်တရုတ်နိုင်ငံထုတ်ကိုဗစ်ကာယောဂါကာကွယ်ဆေးအစားဗီဒိန်နိုင်ငံတို့ AstraZeneca ကာကွယ်ဆေးကိုအစားထိုးအသုံးပြုဖို့ပြန်လည်သုံးသပ်နေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကအရေးပေါ်အနေနဲ့အသုံးပြုဖို့အသိမှတ်ပြုထားတဲ့ COVID ကာယောဂါကာကွယ်ဆေး9မျိုးထဲမှာတရုတ် Sinovac ဗိုင်းယိုတက်လည်းပါဝင်ပါတယ်။အာနိသင်ထိရောက်မှုတွေကိုတော့ဆက်လက်လေ့လာနေဆဲဖြစ်ပေမဲ့တခြားကာကွယ်ဆေးတွေလောက်ဗိုင်းရပ်စ်ကိုကာကွယ်နိုင်မှုစွမ်းအားနည်းတယ်လို့ရှုမြင်နေကြပါတယ်။ အင်ဒိုနီးရှားနိုင်ငံမှာလည်းတရုတ်ကာကွယ်ဆေးဆန်နိုဗစ်ဘိုင်ယိုတက်အပေါ်မှာစိုးရိမ်မှုတွေရှိပြီးဂျကာရာမြို့တော်ရဲ့လူဦးရေ၃ဘုံတပုံလောက်ကအဲ့ဒီကာကွယ်ဆေးကိုထိုးမယ်ထိုးဘူးဆိုတာမဆုံးဖြတ်ရသေးဘူးလို့စစ်တမ်းတွေမှာဖော်ပြကြပါတယ်
ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေပြီးအင်ဒိုနီးရှားနိုင်ငံမှာတော့ COVID-19 ဗီဇာပြောင်းပိုးသစ်တွေကကူးစက်မြန်ဗီဇာပေါင်း Delta ပိုးသစ်ကူးစက်မှုဟာပြင်းပြင်းထန်ထန်ခံစားနေရပါတယ်။အင်ဒိုနီးရှားမှာဗိုလ်တဖူးနဲ့တရထဲမှာနေနောက်ထပ်ကူးစက်ခံသူ 5,000 ခွဲနီးပါးရှိပြီးတိဆောက်သူ962ယောက်နဲ့အများဆုံးမှတ်တမ်းတင်ခဲ့တာပါ။ဂျာဗာကျွန်းဆင်းဦးတွေမှာ COVID လူနာတွေပြည့်ရှန်နေပြီးဒေသခံတွေဟာလည်းနေအိမ်တွေမှာတိကျခွဲနေရတဲ့မိသားစုတွေအတွက်အောက်ဆီဂျင်အိုးတွေအပြည့်လောလိုက်ရှာနေရတာပါ။အင်ဒိုနီးရှားနိုင်ငံမှာနေ့စဉ် COVID ကူးစက်မှုနှုန်းမြင့်တက်နေတာဖြစ်ပြီး Delta မျိုးသစ်ဆတွေ့ခဲ့တဲ့အိန္ဒိယကပိုးတွေ့လူနာအရေးတွက်တဲ့ပိုးပြီးများလာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း COVID တက်တရလှိုင်းတံကိုခံနေရပြီးချက်တပရင်းတွေကဓာတ်ခွဲနမူနာ 11,000 ကျော်ဆစ်ဆေးရမှာအတီးပြုတ်လူနာသစ် 4,118 ယောက်နဲ့တေဆွမ်းအသူက 165 ယောက်တွေ့ခဲ့ရပြီးအခုဆိုအတီးပြုတ်လူနာ 2,100 ကျော်နေပြီလို့ချက်မှန်ရတဲ့အကစားဝန်ကြီးဌာနကထုတ်ပြန်ပါတယ်။အခုချိန်ဒီကိုဗစ်ကြောင့်တည်ဆောင်းရသူကတော့4346ယောက်ရှိတယ်လို့ပြောပေမဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့ဒီတည်ဆောင်းနှုန်းပမာဏတဲ့လက်တွေ့မြေပြင်မှာတည်ဆောင်းနှုန်းပိုများနေတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ခံသူကဗီဒီယိုဖြည့်ကြားထားတာပါ
။ထိုင်းဆိုရအနေနဲ့ရွှေပြောင်းအလုပ်သမားတွေအပေါ်မှာကိုဗစ်ကာယောဂါဆရာမူဝါဒတွေပြန်လည်သုံးသပ်ပေးဖို့အစိုးရမဟုတ်တဲ့ Migrant Working Group MWG အဖွဲ့ကပြီးခဲ့တဲ့ဗုဒ္ဓနေ့ကတောင်းဆိုလိုက်ပါတယ်။ကိုဗစ်ကာယောဂါဖြစ်ပွားနေတဲ့ရွှေပြောင်းအလုပ်သမားတွေကိုလူထုခေါင်းဆောင်တွေကအစိုးရအဖွဲ့အစည်းတွေနဲ့ချိတ်ဆက်အကူအညီပေးဖို့လဲ MWG ကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
တောင်းကြနေမနေ့ကင်း VOA ရဲ့အစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုကမောင်စိုးမင်းတို့ကျင်းညာပေးခဲ့ကြတာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေကိုတိုင်းရိုက်ဆိုသလိုကျွန်တော်တို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းပါကချင်ပြည်နယ်ဖားကန်းမြို့မှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးကြေးရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်6နှစ်အရွယ်ကလေးတူပါဝင်အရသား6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်။ကချင်ပြည်နယ်ဖားကန်းမြို့နယ်ဖားကန်းနယ်ကာမိုင်းကြားကနတ်မယားရွာနီးမှာဒီလ14ရက်နေ့15ရက်နှစ်ရက်ဆက်ပြီးတော့တိုက်ပွဲဖြစ်ခဲ့တာပေါ့။ဒီတိုက်ပွဲဟာ14ရက်နေ့ညနေ 3:00 ကစဖြစ်ခဲ့တာလို့ဒေသခံတယောက်က VOE ကိုပြောပါတယ်
။အေးမနေ့က 3:00 လောက်မှာစပြောဘက်ကတို့ကျော့ဘက်ကနေနေဝင်လာလို့ကျေဘက်ကပြိလိုက်တယ်တဲ့။ကျော့ဘက်ကတော့ဒီမှာတို့ကပြန်သွားလိုက်တယ်တဲ့။မင်းကကနေမင်းရစက်ကုန်းကနေဆန်ခါကမောစိပယ်စစ်အပတ်ကိုအဲ့ရွာဘက်ကိုပြည့်ခဲ့တာပေါ့ဆန်ခါရွာက6ဦးတန်ရရသွားတယ
်ဖားကန်ဒီသားကန်တယောက်ကလည်းတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာပဲနတ်မယားခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်6ရောက်တန်ရရခဲ့တဲ့အကြောင်းနဲ့တေဆုံးတဲ့သတင်းတော်မကြားရတဲ့အကြောင်းအတည်ပြုပြောပါတယ
်လောကဲတော့ရက်သားတော့ဒီ6ရောက်တော့ပြည့်တယ်စက်ကကြဒီလည်းရအဖိုင်ရမယ်ကြောဒီလည်းကြည့်ဖြစ်တော့ပြတော့ရဘူးဖြစ်တော့အဲ့မှာရက်သားတွေဖြည့်တယ်အပူဆုံးတော့မတော်ဘူးတ
ိုက်ပွဲဖြစ်ပေါ်ရနေရနီးဒေသခံတယောက်ကတော့တိုက်ပွဲက14ရက်နေ့ညနေကဖြစ်ခဲ့တဲ့အကြောင်းနဲ့15ရက်နေ့မနေ့ကလည်းထပ်ဖြစ်ပြီးရွာထဲကိုလက်နက်ကြီး3လုံးကျရောက်ခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရတဲ့ရက်သား6ယောက်ထဲမှာအသက်9နှစ်အရွယ်မိန်းကလေးတစ်ယောက်ပါဝင်အမျိုးသမီး4ယောက်နဲ့အမျိုးသား2ယောက်ထိခိုက်ခဲ့တယ်လို့လည်းဆက်ပြောပြပါတယ်
ဒီနေ့ကမှနိုင်ခွဲမှာတော့ရောမှာလည်းမကြည့်ဘူးလုံးလာကြတယ်ခင်ဗျာ thank you ခင်ဗျာဒီနိုင်ရအထက်ကိုနဲ့လေးနဲ့ဆိုရင်အမျိုးသမီးက၄ယောက်ခင်ဗျာအမျိုးပါမယ်ရောက်အဲပေါင်းပေါင်းကျိုးတာတယောက်ပေါင်းခင်ဗျာအမျိုးသမီးအမျိုးသားဆိုရင်အမျိုးသားရောပေါင်းမှာဖြစ်တာကကျိုးတဲ့အဆင့်တော့မဟုတ်ဘူးအာတိုက်ပွဲဖြစ်တာကနိုင်ရအထက်ဒီခွန်ဆိုင်နဲ့တရားရင်တော်ကြားမှာဖြစ်တာနိုင်ရအဲ့ဆက်ကဖြစ်တာအထက်ကိုပြစ်တာအာရွာမှာကြောက်ရ
ောလက်နက်ကြီးပြခတ်မှုဟာနတ်မယားရွာမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဘက်ကဖြစ်တာလို့ဒေသခံတွေပြောဆိုထားပေမဲ့ဒါနဲ့ပတ်သက်လို့တိကျတည်ပြချက်တော့မရပါဘူး COVID-19 ရောဂါကူးစက်မှုတွေကြောင့်စိုးရိမ်ပြီးဒေသအတွင်းသွားလာမှုတွေကန့်သက်ထားတဲ့အချိန်မှာဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတွေကို Cypher ရွာကစာတင်ကြောင်းမှာပဲစေကူသာပေးနေရပါတယ်မြန်မာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမလလောက်ကလေးကကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ လက်ရှိအခြေအနေမှာစစ်ကောင်စီတပ်တွေနဲ့ GNU ကြားကချင်ပြည်နယ်အတွင်းမှာတွေမဟုတ်ပဲစကိုင်းတိုင်းခန်တီကောလင်းကသာစတဲ့ဒေသတွေမှာအထိတိုက်ပွဲတွေခြေခြေပြောင်းပြန်ဖြစ်ပွားနေပါလေခင်ဗျာ
ကချင်ဒေသကသတင်းအခြေအနေတွေကိုဦးသိမ့်ထိုက်ဦးကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာစနေနေ့မနက်ခင်းကျွန်တော်တို့ဒီထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေအခုတင်ဆက်နေတာကို VO ရဲ့ Facebook စာမျက်နှာမှာရော YouTube စာမျက်နှာပါမှာပါဒီရုပ်သံအဖြစ်နဲ့အခုလိုကြည့်ရှုနိုင်အောင်ကျွန်တော်တို့ဇွန်လစာမိုင်းကနေစပြီးတော့တင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကုန်စည်စီးဆင်းမှုအကြောင်းကိုလည်းတင်ပြကြပါတယ်ကိုဗစ်ကာယောဂါတကြောပြန်ကူးစက်နှုံတက်လာတဲ့မြန်မာနိုင်ငံမှာ stay at home ဒေသတွေကိုတဖြည်းဖြည်းတိုးချက်တတ်မှတ်လာနေပြီးအသွာလာကန့်သတ်ချက်တွေရှိတာကြောင့်လည်းဒီအခြေအနေတွေကအပြောင်းအလဲတွေရှိလာပါတယ်ဒီလိုအခြေအနေတွေမှာတစ်မျိုးနဲ့တစ်မျိုးကြားကုန်စည်စီးဆင်းမှုပြတ်မသွားရအောင်ကုန်စည်နှုံတွေအဆမတန်တက်မလာရအောင်လုပ်ငန်းရှင်တွေနဲ့ရွက်ရွာအစုအဖွဲ့တွေကြားမှာကြိုးပမ်းနေကြပါတယ်ရန်ကုန်ကပေးပို့လာတဲ့ကုန်စည်စီးဆင်းမှုသတင်းကိုတော့ဥက္ကမောင်စိုးမင်းကပြောပြမှာဖြစ်ပါတယ
်။မြန်မာပြည်မှာကိုဗစ်ကပ်ရောဂါကူးစက်နှုံတက်လာသလိုသွာလာကန့်သတ်မှုတွေလည်းတဖြည်းဖြည်းတိုးလာနေလို့ကုန်စည်သယ်ယူပို့ဆောင်နေတဲ့လုပ်ငန်းတွေအတွက်အခက်အခဲရှိလာပါတယ်။လန်ကီးမှာအချိန်ကျန်ကြာတာသယ်ယူပို့ဆောင်ကတွေတက်လာတာမျိုးရှိပေမဲ့အခြေခံစားတောက်ကုန်တွေပြတ်လတ်မသွားအောင်လှုပ်ဆောင်နေကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတူရေးမှုဦးအောင်မိုးက VOA ကိုပြောပါတယ်
တော့အသေးလေးနဲ့ကတော့ကျွန်တော်တို့ဒီကားတွေကတော့သွားတော့သွားနေပါပဲကျွန်တော်တို့ကတော့မြေတားရဲခန္ဓာကတော့ပြူးကြောင်သုံးပစ္စည်းနဲ့စားလောက်ကုန်ပစ္စည်းတွေတော့အဓိကစားသေးဘူးပေါ့နော်ဒါပြီးတော့ကျွန်တော်တို့ကအများကြီးပြောထားတယ်အဲ့ဒါတွေ့ကြတယ်ပဲဒီကားတွေကဒီကိုဗစ်ကြောင့်မလာရတာနဲ့မသွားရတယ်ကိုယ်ရှားပါနေရတယ်ဈေးနှုန်းတွေမကြိုက်တာလည်းစီးစီးတွေမြင့်လာရင်လည်းရက်မဲ့အနေအထားတွေရှိပေါ်တာပါအဲ့လို
လုပ်ငန်းရှင်တွေအနေနဲ့အလားတူအခြေအနေကိုကိုဗစ်ဒုတိယလှိုင်းနှုန်းကလည်းကြုံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကမွေးမြူရေးကုန်စည်ပို့ဆောင်ရေးကုန်စည်ကုန်ကြောက်စမ်းစီစတဲ့ကုန်သည်အသင်းအဖွဲ့ပေါင်းစုံချိတ်ဆက်ပြီးအစိုးရဥဆောင်မှုနဲ့ကုန်စည်နှုန်းမတက်အောင်ထိန်းနိုင်ခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုကအခုကိုဗစ်တတိယလှိုင်းမှာမရှိတော့ကြောင်းသူကပြောပါတယ်
။ဟောရင်းနှီးမှုဆောင်တာကတော့ဗျာအဖွဲ့ပေါင်းစုကနေပြီးပါဒီနေ့ဥပမာဒီဘလောက်ရှိတယ်နိုင်ငံဘလောက်ဝင်တယ်ဘန်းဘလောက်ဝင်တယ်ကျက်သားရေးဖိတ်တာတွေဘလောက်ဝင်တယ်တို့ကဥပမာငါဖိတ်တာတွေရေကြိုးဘလောက်ရှင်းတာဘလောက်ပေါ့နော်ဒါတွေကတော့ဒီတနေ့တနေ့ရန်ကုန်ရဲ့အသုံးလိုတာနေကိုဖြန့်ပြတဲ့အနေအထားတွေရောအကုန်လုံးနိုင်ငံမှုရှိနေတဲ့ဆိုတဲ့အကြောင်းတွေဒါကြောင့်နေ့တွေနဲ့အများကြီးရှိနေတာရှိပြီးတော့အစိုးရလည်းကိုယ်ရှင်တွေတော့မသွားရမလားလို့ဆိုရင်ကျွန်တော်တို့ဒီရောင်းကားကြီးထွက်ပြတာပါညစာစီစဉ်သွားခဲ့တာလည်းရှိတာပေါ့နော်အခုတော့အဲ့လိုစီစဉ်သွားခဲ့တာလည်းရှိကိုယ်ရင်းလုံးကြီးမင်နာကိုလည်းပဲဒီမကြီးမအောင်ဆိုပြီးတော့ကျူလင်ကာကွယ်ပြီးတော့စီစဉ်ထားရတယ်ဘာမှမရှိဘူး
ချင်းပြည်နယ်တွန်းဆန်မြို့နယ်စကိုင်းတိုင်းတမူးမြို့ကိုမေလ29ရက်နေ့ကစတင်ပြီး stay at home ဒေသအဖြစ်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပြီးအဲ့ဒီနောက်တဖြည်းဖြည်းတိုးချဲ့သတ်မှတ်လာရကအခုဆိုရင်တနင်္ဂနွေလုံးမှာ84မြို့နယ်အထိရှိလာပါပြီ stay at home ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတော့ကုန်းတွေကိုလွှဲပြောင်းတည်ဆောင်တာရေမောင်းအစားထိုးပြီးမှမြို့ထဲကိုပေးဝင်တာဒီလိုနည်းတွေနဲ့ကုန်စည်ပြတ်လတ်မှုမရှိအောင်လှုံ့ဆော်နေပါတယ်ကျန်တဲ့ဒေသတွေမှာတော့ဒီလိုလှုပ်ဆောင်တာမျိုးမရှိသေးပါဘူး။ဒါကြောင့်ကပ်ရောဂါကာလမှာစနစ်ကျတဲ့သယ်ယူပို့ဆောင်ရေးဖြစ်ဖို့အစိုးရကဥဆောင်ပါဝင်တဲ့ကြောင်းမန္တလေးမြို့ကကုန်သည်တဦးက VOA ကိုပြောပါတယ်
ဒါဆိုမှတော့ဒါကလည်းများတော့နော်ဒီလိုကိုဗစ်နဲ့ပတ်သက်တဲ့ဒီစီးကမ်းရေးစီးနေစီးကမ်းတွေဆိုတဲ့အချို့မျိုးတွေမှာတော့လက်ရှိနေတာတော့အဲ့လိုထုတ်တာတော့မတွေ့သေးဘူးကိုယ့်ကိုယ်ကိုယ်ပန်းနဲ့ဝင်လိုက်သွားတဲ့ဆက်လိုက်သွားတဲ့ဒီလိုပဲဖြစ်နေကြတာ။အရင်တော့ဆိုတာဒီမှာကောင်းလို့ဥဆောင်နေတဲ့အနေအထားတွေရှိတယ်။အခုတော့ဒီမျိုးတွေဝင်တဲ့အချိန်မှာဒီအစိုးရကဥဆောင်နေတဲ့အနေအထားတွေလည်းမရှိဘူး။စစ်စစ်ပြေးလာတဲ့မရှိဘူး။နောက်တော့ဒီအချိန်ကြီးအဝင်ကိစ္စကိုတားထားတာလည်းမရှိဘူးပေါ့နော်။အဲ့ဒါကားရတော့သူကဥပန်းနဲ့သွားနေတာလာနေတာပေါ့အဲ့လိုမျိုးပေါ့
ရခိုင်ပြည်နယ်ထဲမှာတော့ stay at home တတ်မှတ်ထားတဲ့ဒေသမရှိပေမဲ့ stay at home ဒေသကလာတဲ့သူတွေကိုတီးခြားစောင့်ကြည့်သွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်ဦးလာသိန်းကပုံတူးနေကပြောလိုက်တာပါရခိုင်နဲ့ဆက်သွယ်ထားတဲ့ကုန်းလန်းရေလန်းလေကြောင်းလန်းတွေကိုပို့ပြီးထိန်းချုပ်သွားဖို့ရှိပေမဲ့ကူတန်းသွားလာရေးမပိတ်ဆို့အောင်လှုံ့ဆော်သွားမယ်လို့သူကပြောပါတယ်ကိုဗစ်ကန့်သတ်ချက်တွေကြောင့်နေရာဒေသအသီးသီးမှာကုန်စည်နှုန်းတွေကြီးမြင့်နေပါတယ်နေဇတ်ကုံစီပို့ဆောင်ရေးတွေအထူးသဖြင့်တရုတ်နိုင်ငံဘက်ကမြန်မာနဲ့ကုံသွေးရေးကိုကတ်ရောဂါအကြောင်းပြပြီးလုံးဝဖြတ်တောက်လိုက်တာကြောင့်လေလူသုံးကုံနဲ့မရှိမဖြစ်ဈေးနဲ့ဈေးပစ္စည်းတွေပြည်တွင်းမှာအဆမတန်ဈေးတွေတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကုံစီစီးဆင်းမှုအခြေအနေတွေကိုဥက္ကမောင်စွန်မင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ငကိုကမှအရှုံးပေါ်နေတဲ့လျှက်စစ် ဖြံပြူရေးကဏ္ဍဟာအခုဆိုလို့ရှိရင်အလုံးစုံကြာဆုံးမှုနီးပါးရောက်သွားရပြီလို့စီးပွားရေးနဲ့စွမ်းအင်ပညာရှင်တွေကထောက်ပြလိုက်ကြပါတယ် CDM လှုပ်ရှားမှုတွေကနေပြည်သူတွေကမီတာကမပေးတာကြောင့်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဝင်ငွေအကြီးအကျယ်ထိခိုက်နေရပြီလို့ IEM ခေါ်မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စီးပွားရေးပညာရှင်များအဖွဲ့ကထုတ်ပြန်လိုက်တာပါဇွန်လ14ရက်ဗုဒ္ဓနေ့ကထုတ်ပြန်တဲ့ IEM အဖွဲ့ရဲ့အစီရင်ခံစာအဓိကရေးသားသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့စာရေးသူကအာနာသိမ့်ပြီးမြန်မာလက်စစ်ကဏ္ဍခေါင်းစဉ်နဲ့အစီရင်ခံစာတဲ့အရေးပါဆုံးအချက်ကို
The most significant thing is that the report shows
အစီရင်ခံစာမှာအရေးကြီးဆုံးအချက်ကတော့ CDM လှုပ်ရှားမှုကြောင့်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့သူဝင်ွေကောက်ခံနိုင်အားအကြီးအကျယ်ထိခိုက်သွားရတာပါအချက်အလက်ဒီအရာရောတည်ဆစ်နဲ့စွမ်းရင်ဝင်ကြီးဌာနကတုံ့ပြန်လာတာဒီအရာပါဒါကအရန်ကိုရှင်းနေပါတယ်ပြီးခဲ့တဲ့တလလောက်ကပဲဒီဝင်ကြီးဌာနတွင်ဖြန့်ဝေတဲ့ထုတ်ပြန်ချက်တစ်ခုအရာဝင်ွေကမျှော်မှန်းထားတာတဲ့တကယ့်အများကြီးကြာဆင်းသွားခဲ့တာပါ2021မတ်လတည်းရန်ကုန်မှာဝင်ွေ68ရာခိုင်နှုန်းအထိနောက်ပြီးမန္တလေးမှာဆိုရင်69ရာခိုင်နှုန်းနဲ့တနိုင်ငံလုံးမှာ80ရာခိုင်နှုန်းအထိကိုကြီးကြီးမားမားထိုးကျသွားတာပါ
။ဒါအပြင်အခုလိုဖြစ်လာတာကအရင်တည်းကရှုံးလာခဲ့တဲ့အပေါ်ထပ်ထောင်းသလိုဖြစ်သွားရပုံကိုလည်းဒီစီးပွားစွမ်းအင်ပညာရှင်က
အများသိထားတာကအရင်တည်းကပြဿနာကလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့အရှုံးခံပြီးလျှက်စစ်ဖြန့်ဖြူးပေးနေတာပါ။ဒါကြောင့်လဲ2019ခုနှစ်မှာလျှက်စစ်မီတာကတွေတိုးမြင့်လိုက်ပါတယ်အရင်ရှုံးခဲ့တာကနေထပ်ဆင့်ပြီးအခုလိုကိုဗစ်ကာလမှာစသုံးတဲ့လျှက်စစ်150ယူနစ်ကိုပြီးခဲ့တဲ့နှစ်တည်းကအလကားလျှော့ပေးခဲ့ရတာကလည်းထပ်ထောင်းပစ်လိုက်ပါတယ်။အဲဒီတော့အခုအာနာသိမ်းဖြစ်လာတာနဲ့ပေါင်းလိုက်တဲ့အခါမှာအလုံးစုံကြာဆင်းမှုမျိုးဆက်ရောက်သွားရတာပါ။တမန်ဝင်ဖြစ်တာမျိုးကြီးပါ။တခြားနိုင်ငံတွေမှာဒါမျိုးမတွေ့ရသေးပါဘူး။
အဲဒီတော့ဝေးပမာဏဘလောက်ထိဆက်ဆုံးရှုံးလာနိုင်ပါလဲလို့မေးရမှာ IEM လို့သူကခေါ်တဲ့ Independent Economist for Myanmar အဖွဲ့ဝင်က
Actual amount we're talking about 100 billion
တကယ်ငွေသားပမာဏနဲ့ကြည့်မယ်ဆိုရင်ကိုဗစ်ကာလမတိုင်ခင်တုန်းကနဲ့ရှင်လိုက်ရင်တစ်လကို1 billion ကျပ်ရှုံးခံထားရတာပါ။ဒီပေါ်မှာအရင်တည်းကအရှုံးခံထားရတာကိုလည်းပေါင်းထည့်ရမယ်ဆိုရင်မြန်မာငွေကျပ်ဘီလီယံတွေရာခိုင်နှုန်းနဲ့ချီဆုံးရှုံးခဲ့ရတာပါ။အဲ့ဒီတော့အခုလက်ရှိကာလမှာဒီဆုံးရှုံးမှုကဆက်ဖြစ်နေအောင်မယ်ဆိုရင်တော့ဒီနှစ်အကုန်လောက်ကြာရင်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဆုံးရှုံးမှုစုစုပေါင်းကမြန်မာငွေ1ထရီလီယံကနေ 1.5 ထရီလီယံအထိအမေရိကန်ဒေါ်လာနဲ့ဆို 1.2 ဘီလီယံဝန်းကျင်အထိဖြစ်သွားတော့မှာပါ
။ဒီနေရာမှာဖြည့်ရှင်းနိုင်ဖို့ဘလို့စိန်ခေါ်မှုရှိနေတာကိုလည်းဒီအစီရင်ခံစာရေးသူကပဲ
The biggest challenge at this stage
အကြီးမားဆုံးစိန်ခေါ်ချက်ကတော့ဒီလက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအတွင်းပြီးခဲ့တဲ့လကထုတ်ပြန်ချက်အရစစ်ကောင်စီဝန်ကြီးဦးအောင်တန်းဦးကအခုလျှက်စစ်မီတာကကောက်ခံမှုမှာတကယ့်ကိုပြဿနာကြုံနေရပါပြီ။ဒါကိုပိုတိုးပြီးလုံးဝအတိအကျရအောင်ကောက်မှရမယ်လို့ပြောထားပါတယ်။အခုပြဿနာကပြည်သူတွေကလည်းမပေးကျင်ကြဘူး။လမ်းနေပေါ်မှာကလည်းလုံခြုံရေးမကောင်းဘူး။အထူးသဖြင့်အခုလိုမီတာကကောက်မဲ့သူတွေနဲ့မပေးတဲ့သူတွေကိုမီတာလိုက်ဖြတ်မဲ့လုံသားတွေအတွက်ပေါ့နော်။ပြဿနာအကြီးကြီးပါ
။ဒါအပြင်လျှက်စစ်ဆိုင်ရာစာချုပ်သဘောအရကုန်ကျစရိတ်လျှော့ဖို့ခန့်နိုင်ဖို့ကိုလည်းစွမ်းရင်ပညာရှင်က
Most of the electricity in Myanmar is actually produced by
private မြန်မာနိုင်ငံရဲ့တုံးနေတဲ့လျှက်စစ်အများစုအတွက်ပုဂ္ဂလိကကုမ္ပဏီတွေကနေအစိုးရကစာချုပ်နဲ့ဝယ်ယူရတာပါ။အဲ့ဒီတော့ဒီကုမ္ပဏီတွေအနေနဲ့လျှက်စစ်ထုတ်ဖို့ရေကာတာစောက်တာဒါမှမဟုတ်သဘာဝဓာတ်ငွေ့စက်ရုံစောက်တာမျိုးအတွက်စာချုပ်စာချုပ်ကလေးကအစိုးရဘက်ကဘယ်လောက်ဈေးနှုန်းနဲ့ပမာဏအနည်းဆုံးဝယ်မယ်ဆိုတာဂတိပြုထားရပါတယ်။အဲ့ဒီတော့အစိုးရအနေနဲ့လက်စစ်ကကုန်ကျစရိတ်လျှော့နိုင်ဖို့ပမာဏလျှော့ဝယ်ခြင်းနဲ့ဆိုရင်တော့မှအများကြီးသွားလျှော့လို့မရနိုင်ပါဘူး။တကယ်ပြဿနာကြီးပါ
။ဒီအစိုးရကစားရေးသူကပဲလက်စစ်ကဏ္ဍမှာအခုလိုဝင်ငွေကျဆုံးတာဖြင့်ဝန်ထမ်း4000အလုပ်ဖြုတ်ဖြစ်တာကရန်ကုန်မှာဆိုရင်20ရာခိုင်နှုန်းဝန်ထမ်းများထိခိုက်သွားကလက်စစ်လူအမှုမများသေးတဲ့အခုကာလအတွက်မိကျက်တာချက်ချင်းမဆိုးလာနိုင်ပေမဲ့အလဲလက်ကာလနောက်တစ်နှစ်လောက်ကစပို့ဆိုးလာမှာစိုးရင်နေရတယ်လို့ဆိုပါရစေ
။လက်စစ်ဖြန့်ဖြူးရေးနဲ့ဝင်ငွေအခြေအနေတွေကိုဦးဝင်းမင်းကတင်ပြခဲ့တာပါခင်ဗျာ။အခုတခါနားဆင်ရမှာကကျောင်းသားလှူရှာမှုတမိုင်းမှာအထင်ကြီးရပုဂ္ဂိုလ်တူဖြစ်တဲ့ဘဂဒကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေအသက်85နှစ်အရွယ်မှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ ဒရွန်ကိုရကျောဆက်နှင့်ကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေဟာကိုဗစ်လက္ခဏာလို့ယူဆရတဲ့ဖြားနာမှုနဲ့အောက်ဆီဂျင်ပြတ်လတ်သွားပြီးနောက်ဇူလိုင်15ရက်ကြာသပတေးနေ့ည9:18 မိနစ်မှာကွယ်လွန်သွားတာဖြစ်ကြောင်းတမိပြည်သူမန်နေဂျီက VOA ကိုပြောပါတယ
်။အော်အဖေကဟိုစနေနေ့မှာစဖျားပေါ့နော်။အာဖျားပြီး2ရက်လောက်ပါပဲဒီအောက်ဆီဂျင်ကျပါ။ကျတော့လို့ပဲအောက်ဆီဂျင်ဝိုင်းရှာရှာနေ9ရက်မြောက်မျိုးရောက်လာ။ရှာတာအရင်ခက်တယ်။လို့မှနောက်ဆုံးမရတော့ဘူး။အောက်ဆီဂျင်လည်းပြတ်အသက်လည်းဆုံးသွားပါပဲ။ဘယ်စိတ်မှလည်းမခံပါဘူးနော်
။ဦးလှရွှေဟာ1962ခုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတရဲ့အတွင်းရေးမှူးအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီး7 July လို့လူသိများတဲ့ကျောင်းသားတက်မကအဆောက်အုံကိုအာနာသိန်းဗိုလ်ချုပ်နေဝင်တို့ရဲ့တော်လန်ရေးကောင်စီကဘုံခွဲဖြိုချခဲ့တဲ့လူရက်ကိုရှေတန်းကဥဆောင်တော်လန်ခဲ့သူဖြစ်ပါတယ်ဦးလှရွှေရဲ့နိုင်ငံရေးဖြတ်သန်းမှုခံယူချက်တွေနဲ့ပတ်သက်လို့မှန်းရပြီးကျောင်းသားလှူရှာမှုခေါင်းဆောင်တူဖြစ်တဲ့လက်ရှိအမေရိကန်မှာနေထိုင်သူဦးအောင်စောဦးကအခုလိုပြောပါတယ်
ကိုလှရွှေဟာ96ခုနှစ်ကနေစပြီးတော့ဒီနေ့အချိန်အထိစိတ်အာဏာရှင်စနစ်ကိုဘယ်တော့မှဒူးမထောက်အညံ့မခံအရှုံးမပေးလက်မမြောက်အလံပြူမတင်စဒန်းတောက်လျှောက်စန့်ကျင်တိုက်ပွဲဝင်ခဲ့တဲ့တပ်မကကျောင်းသားကောင်းဆောင်ပြောဖြစ်တယ်ဖြိုချခံလိုက်ရတဲ့ကျောင်းသားတပ်မကနဲ့ပတ်သက်တဲ့တစ်ချက်ကိုပဲကျွန်တော်ဒီနေ့ပြောပါမယ်အဲ့ဒါကတော့ကျောင်းသားတပ်မကကြီးပြန်လဲတိဆောက်လို့ရှိရင်ပဲစိတ်အာဏာရှင်တကောင်တမီးရဲ့လက်နဲ့မှအုံမြင့်ချခွင့်မပြုဖို့ကိုလှရွှေဇူလိုင်လ9ရက်နေ့တလန်းစိတ်ဟုမှတွေ့ုံကပြောခဲ့တဲ့မှတ်ချက်ကလေးဖြစ်ပါတယ်။
1960-61ဘာကသများအဖွဲ့ချုပ်မှာဦးဝေမဂ္ဂဇင်းတာဝန်ခံအက်ဒီတာအဖြစ်လုပ်ခဲ့တဲ့ဦးလှရွှေဟာ1962နောက်ပိုင်းဘာကသရဲ့မြေပေါ်လှူရှားမှုတွေတိမ်မြုပ်သွားခဲ့ပြီးနောက်1988မှာဘာကသပြန်လည်ပေါ်ပေါက်ရေးဦးဆောင်ဆက်ဆက်ပေးခဲ့သူဖြစ်တယ်လို့လဲဘာကသအဖွဲ့ဝင်တွေကဆိုပါတယ်ဦးလှရွှေဟာ1988ခုနှစ်နောက်ပိုင်းပြည်သူ့တိုးတက်ရေးပါတီခေါင်းဆောင်တူအဖြစ်ဆက်လက်ရည်တည်ခဲ့သူပါအာဏာရှင်ဆန့်ကျင်ရေးအတွက်နိုင်ငံရေးကိုစိုက်လိုက်မတ်တပ်လှုပ်လာခဲ့တဲ့ဦးလှရွှေဟာအကြိမ်ကြိမ်ဖမ်းဆီးထောင်ချခံရသူဖြစ်ပြီးအောင်သာ PPP ဆိုတဲ့ကလောင်အမည်နဲ့စာရေးသားနေတဲ့စာရေးဆရာတူလည်းဖြစ်ပါတယ်ဦးလှရွှေရဲ့ရုပ်အလောင်းကိုဇူလိုင်16ရက်တောက်ကြဒီကနေ့မှာမိသူကြို့ဖို့ရာသားပေမဲ့ရန်ကုန်မြို့မှာကိုဗစ်ကြောင့်တည်ဆုံးသူများပြားနေတဲ့ကာလဖြစ်နေလို့ဘယ်တင်းကြိုင်းမှာမိသူကြို့ခွင့်ရမလဲဆိုတဲ့အာဏာပိုင်တွေရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရဆဲဖြစ်ကြောင်းတမီးဖြစ်သူမန်နေဂျီကပြောပါတယ်ခင်ဗျာ62ခုနှစ်ဘဂဒကျောင်းသားခေါင်းဆောင်ဟောင်းဦးလှရွှေစာသာပရိနိညမှာကွယ်လွန်အနေအဆရောက်သွားတဲ့အကြောင်းကိုနားဆင်ကြရတာပါခင်ဗျာ VO ရဲ့အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတောင်းကြနေမနက်ပြတ်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ24 kHz 12113ညလိုင်းလူမီတာ40 kHz 9413ညလိုင်းလူမီတာ58 kHz 5805နဲ့လိုင်းလံမီတာ190 kHz 1505ကပါဆက်လက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
အောက်မြင်ရဖို့ကတော့ကျွန်တော်တို့ကတော့ကိုတက်နိုင်တဲ့ပိုင်းကတော့ဝိုင်းကြီးမှရှာကြရတယ်ပေါ့နော်မန်းလေးဒီဝသင်းပေါ့နော်ခိုင်းပုံမှန်9000အခု1000ဝဲဆိုလဲဈေးဝယ်ကြရတယ်ပေါ့နော
်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ဖြစ်ပါတယ်မြန်မာပြည်မှာဘိန်းနဲ့ဘိန်းဖြူစားသုံးမှုရှိနေသေးပေမဲ့ဓာတုဆေးဝါးသုံးဆွဲမှုကိုပို့ပြီးတော့လူကြိုက်များလာပုံရကြောင်းဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
်။ဝိရစီဖန်စီရမိတဲ့တင်းတွေအရင်ကမကြာခဏတွေ့ရပါတယ်။2019မှာရာဘဆေးပြတန်ချိန်1402020မှာတန်ချိန်190ဖမ်းမိတာကိုတည်င်းသူအဖြစ်ဖော်ပြကြပါတယ်။ဒါပေမဲ့ဆင်အာနာသိပြီးနောက်ပိုင်းမွေးစေးတည်င်းနှဲပါလာပါတယ်။ဒါကြောင့်အရင်ကဖမ်းဆီးထားတဲ့မွေးစေးတွေကိုဇွန်လ26ရက်နေ့ကမိရှုပြပါတယ်။ဒီနေ့စံပိုင်းကလည်းကုလသမဂ္ဂမွေးစေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကအစင်ခါစာနှဆောင်ထုတ်ဝေပါတယ်။ Basic Town OPM Survey နဲ့ဓာတုဆေးဝါsynthetic drug စစ်တမ်းတို့ဖြစ်ပါလေ။ဘိစစ်တမ်းကစာမျက်နှာ90ကျော်ရှိပြီးဓာတုဆေးဝါးစစ်တမ်းက100ကျော်ရှိတာကိုကြည့်ရင်ဓာတုဆေးဝါးဟာဘိစိမ့်ဘိမ့်ပြူတဲ့ပိုးပြီးရောင်းကောင်းနေတာထင်ရှားပါတယ်။ဒီနေ့ထုတ်တဲ့ဘိစစ်တမ်းဟာ18ကြိမ်မြောက်ဖြစ်ပါတယ်။2010မှာဘိစိုက်မြေဧက9200ရောသာရှိတာမို့2019တဲ့စာရင်ဧက9000နီးပါးနည်းသွားပါတယ်။ချန်ပီနယ်မှာအများဆုံးစိုက်ပျိုးပြီးတန်ချိန်400ကျော်ထုတ်နိုင်ပါတယ်။ဘိတ်ဆိုင်သူတွေဟာဒေါ်လာတန်60နဲ့100အကြားမှာဝင်ငွေရှိကြမယ်လို့ခန့်မှန်းပါတယ်။စိုက်ပျိုးရေးကန္တရဲ့3.4%ရာခိုင်နှုန်းဟာဘိန်းကင်းတွေဖြစ်ပါတယ်
။ဘိန်းဆိုင်ကင်းနည်းသွားပေမဲ့ဓာတုဆေးဝါးထုတ်လုပ်မှုတိုးပွားလာပါတယ်။အလို့သမားအနည်းငယ်300ပြီးရက်သတ္တပအနည်းငယ်အတွင်းမှာထုတ်လုပ်နိုင်တဲ့ဓာတုဆေးဝါးကိုလူစုကိုင်းတွေကအဓိကထားပါတယ်။ရှမ်းပြည်နယ်ကထွက်တဲ့ဓာတုဆေးဝါးကိုအိန္ဒိယနိုင်ငံတွေကတဆင့်ဖြန့်ဝေတာမှုလူသုံးများပါတယ်။လူသိအများဆုံးကတော့မက်သန်ဖက်တမင်းဆေးပြဖြစ်ပြီးမနစ်ကရှေ့တောင်အာရှဒေသမှာတန်ချိန်190ဖမ်းမိခဲ့တာပါ။လာအိုနဲ့ထိုင်းကတဆင့်ဖြန့်ပြူတာဖြစ်ပါတယ်။ COVID-19 ရောဂါကြောင့်ကူးတန်းသွားလာမှုခိတ္တတုံနှေးသွားတာမျိုးရှိပေမဲ့မူရင်းဆေးဝါးရောင်းဝယ်မှုကတော့အရှိန်မတည်သေးပါဘူး။မက်သန်ဖက်တမင်းထုတ်လို့ရမှာအဓိကကျတဲ့ ephedrine ကိုဖမ်းဆီးတာမျိုးအလွန်နှဲပါပါတယ်။ဒါပေမဲ့ ephedrine ကိုမသုံးဘဲအခြားဓာတုပစ္စည်းကိုသုံးပြီးမက်သန်ဖက်တမင်းထုတ်နိုင်တာမျိုးလည်းရှိပါတယ်
။ဒုတိယအများဆုံးသုံးတဲ့ဓာတုဆေးဝါးဟာ ecstasy ဖြစ်ပြီး Brunei နဲ့ Malaysia မှာအသုံးများပါတယ်။အခုတော့ Cambodia နဲ့အခြားနိုင်ငံတွေကိုပြန့်နှံ့နေပုံရပါတယ်။မြန်မာနဲ့ Indonesia မှာ ecstasy ဆေးပြားဖန်ဆီးရမိတဲ့တည်င်းတွေရှားပါလေမနေ့ကအာဆီယံဒေသမှာဖန်ဆီးရမိတဲ့ ecstasy ဆေးပြားကိုးသားမှာအများစုဟာမလေးရှားနဲ့ကမ္ဘောဒီးယားကဖြစ်ပါတယ်ကက်တမင်ကာဖင်အဖက်တမင်းစတဲ့ဓာတုဆေးဝါးတွေလည်းရှိပါသေးတယ်တကယ်တော့အရှေ့တောင်အာရှဒေသမှာစိတ်ကြွစေ485မျိုးရှိတယ်လို့ကုလသမဂ္ဂအစိုးရကစားမှဖော်ပြထားပါတယ်ဒီထဲမှာကနဗစ်ပါဝင်တဲ့စိတ်ကြွေးကိုအများဆုံးသုံးတယ်လို့ဆိုပါတယ
်။ကိုဗစ်ကာယောဂါဖြစ်ပွားနေပေမဲ့အာဆီယံဒေသမှာဓာတုဆေးဝါးအယောင်းဝယ်တွက်နေတယ်လို့ကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်။အထူးသဖြင့်ဈေးမကြီးတဲ့မက်သန်ဖက်တမင်းဟာဝယ်လိုအားကောင်းနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နှစ်ကအများပြားဖမ်းဆီးခဲ့တဲ့မက်သန်ဖက်တမင်းဟာဆက်ပြီးဈေးကျနေတဲ့အတွက်ရောင်းလိုအားကောင်းနေတယ်လို့ပြောနိုင်ပါတယ်။ရှမ်းပြည်နယ်မှာမက်သန်ဖက်တမင်းတန်ချိန်90မိနစ်ကဖမ်းဆီးနိုင်ခဲ့ပြီးလာအိုနဲ့ထိုင်းနိုင်ငံမှာလည်းအများအပြားဖမ်းဆီးနိုင်ပါတယ်။လွန်ခဲ့တဲ့နှစ်အစောပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရက2လလောက်စစ်ဆေးတဲ့အခါမက်သန်ဖက်တမင်းဆေးပြား18တန်နဲ့အခြားဓာတုပစ္စည်း 36တန်ကိုဖမ်းဆီးနိုင်ခဲ့တာကိုကြည့်ရင်စိတ်ယုံဆောက်ပြီးမူရစေဝါထုတ်လုပ်တယ်လို့ဖြစ်နေပါတယ
်မက်တမ်ဖက်တဗင်းကိုရှမ်းပြည်နယ်မှာအဓိကထုတ်လုပ်ပေးမယ်အင်းနီးချင်းနိုင်ငံတွေမှာလည်းထုတ်လုပ်လာတာတွေ့ရပါတယ်ကမ္ဘောဒီးယားမှာမနေ့ကမက်တမ်ဖက်တဗင်းရုပ်ဝဲအလုံယုံ6ခုနဲ့ဆေးပြား2တန်လောက်ဖမ်းဆီးရမိပါတယ်ရှမ်းပြည်နယ်မူရစေဝါမှန်ကိုတွေဟာလက်ဖက်ထုတ်တဲ့မက်တမ်ဖက်တဗင်းထည့်ပြီးရောင်းတာမျိုးတွေလည်းလုတ်တက်ပါတယ်ရှင်ချမ်းပင်းဝေဂူဝါရင်စတဲ့လက်ဖက်ထုတ်တွေမှာမူရစေထဲလေရှိပါတယ်ထိုင်းမလေးရှားနဲ့ဖိလစ်ပိုင်မှာမူရစေလက်ဖက်တွေကိုအများဆုံးဖမ်းဆီးရမိပါတယ်မြန်မာပြည်မှာမက်တမ်ဖက်တမင်းဆေးပြားကိုလူကြိုက်များတဲ့အတွက်ထုတ်လုပ်မှုရောဖမ်းဆီးမှုတွေရောတိုးပွားနေပါတယ်2020မှာတိုးပွားလာပါတယ်လွန်ခဲ့တဲ့6နှစ်အတွင်းဓာတုဆေးဝါးစားသုံးမှုတဖြည်းဖြည်းများပြားလာတာတွေ့ရပါတယ်။ဒါပေမဲ့ဘိစားသုံးမှုကတော့ကျဆင်းလာတယ်လို့ဆိုပါတယ်။ဘိစိုက်ခင်ဆယ်ရာခိုင်နှုန်းလျော့နေသွားတာနဲ့စားသုံးမှုကျဆင်းသွားတာဟာဆက်ဆက်မှုရှိနိုင်ပါတယ်။ဓာတုဆေးဝါးတွေကဘိမ့်ပြူတဲ့ဈေးသက်သာတာဟာလည်းရောင်းအားကောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့ပြည်တွင်းသုံးသက်ချက်ကိုနားဆင်ရပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါလေခင်ဗျာ။ဒီတစ်ပတ်မှာတော့ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာတာကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့အကြောင်းကိုပြောပြထားပါရစေ။မြန်မာနိုင်ငံမှာအခုကိုဗစ် -19 လှိုင်းကြောင့်ကူးစက်မှုနှုန်းတွေနေ့စဉ်ထောင်ကနန်းနဲ့ချီစံချိန်တင်ပြီးသေဆုံးမှုတွေလည်းများနေပါတယ်။ရာကနန်းကိုရုတ်တရက်ခုန်တက်လာချိန်မှာပုံမိုသေဆုံးမှုကနေကာကွယ်နိုင်မှုအလွန်အလွန်ကိုအရေးကြီးလာနေပါတယ်။ဘယ်လိုအမြန်ဆုံးဝိုင်းဝန်းကာကွယ်သင့်ပါသလဲဒီအကြောင်းကျွမ်းမိုင်းနဲ့အာကစားရေးဝန်ကြီးဌာနပြောခွင့်ရကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
โอเคဒေါက်တာတန်းနိုင်စိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကိုဗစ်ရှင်နှုန်းသိမ်းနှုန်းတွေကများလာတယ်ပေါ့နော်လူနာတချို့လည်းဆေးရုံသွားဖို့အခက်အခဲတွေကြုံရအိမ်မှာလည်းလို့ပေါ့ကုသရင်နဲ့အောက်ဆီဂျင်ပြတ်လည်မှုတွေကြုံရအဲ့လိုဖြစ်နေတဲ့အနေအထားမှာဆရာကြီးထိန်းနိုင်ဖို့အတွက်ပေါ့နော်ပြည်သူတွေဘက်ကလုံနိုင်တာနဲ့ဆရာတို့တာဝန်ရှိသူတွေဘက်ကလုံနိုင်တာတွေကိုအဓိကဆွေးနွေးပါပါဆရာအဲ့တော့ပြည်သူတွေဘက်ကလုံနိုင်တာအဓိကကိုဆရာပါစပြီးတော့ရှင်းပြခြင်းလ
ဲအဓိကတော့တက်နိုင်တယ်များမိမိအိမ်မှာနေပြီးတော့အသက်တွေကယ်ဆယ်ပေးကြပါဒီနေ့ကတော့ကျွန်မရဲ့စနေကြီးကိုလည်းဝိုင်းပြီးတော့ဒါကအားပေါ့နော်ပူပေါင်းပြီးတော့ဆော့ဆော့ပေးကြရမှာလို့အတန်းကြားလို့ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆေးရုံကိုမသွားနိုင်သေးတဲ့လူနာတွေအတွက်ရောပေါ့နော်ဆရာဘယ်လိုအကြံပေးချင်လဲ
လူတယောက်ကပြီးခဲ့တဲ့14ရက်တွင်ယောဂရှိတဲ့လူနဲ့ထိတွေ့ခဲ့တယ်ပေါ့နော်ဒါမှမဟုတ်ကိုယ်နဲ့ထိတွေ့ခဲ့အနည်းငယ်ထိတွေ့ရတဲ့က positive ဖြစ်သွားတယ်ကြားရတယ်ပေါ့နော်ပြီးရခါကျတော့ကိုယ်တိုင်မှလည်း symptom ပေါ်လာတယ်ပေါ့နော်အဓိကတော့အထင်ရှားဆုံးကတော့အနံ့ပြောက်တာပေါ့နော်ဖျားမယ်အသက်ရှူတာခက်ခဲဒီလိုမျိုးပေါ့ကိုယ်စပြီးတန်တရားရှိတဲ့လူနဲ့ကိုယ်ကံကြေလို့လို့ပေါ့နော်ကိုကာကွယ်မှာသူများအိမ်မှာရှိတဲ့မိသားစုတွေမပူးပါဘူးနော်အဲ့တော့ကိုမိသားစုတွေမှာအတွေ့အကြုံရှိတဲ့လူတွေရောဂါခံရှိတဲ့လူတွေရှိတဲ့ခါကျတော့သူတို့မှမတော်တဆပိုးဝင်သွားရင်ကိုကြောင့်လက်အနေတွေဖြစ်သွားနိုင်တယ်ဆိုတော့အရင်ဆုံးဒီရောဂါကိုရှိမှန်းမရှိမှန်းသိခင်မှာ self quarantine ပေါ့နော်ကို quarantine လုပ်ဖို့လိုတယ်ကျန်တဲ့လူတွေနဲ့ဒါခက်ခွာခွာနေပြီးတော့ပုံကူတီးကြနေဖို့လိုတယ်စိတ်ဝင်စားခံတွားပြရမယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်မှာတယ်ပေါ့နော်အခုကြီးတောင်းတဲ့အချိန်မှာကရောဂါခံရှိတဲ့လူတွေအတွေ့အကြုံရှိတဲ့လူတွေစာရေးကာကွယ်ရေးထိုးပြီးသားပေါ့နော်ထိုးပြီးသားလူငယ်လူရွယ်တွေပေါ့ဒီလိုမျိုးရရင်ပိုကောင်းတော့ပေါ့နော်ဒါမှမဟုတ်ရင်လည်းကာကွယ်ရေးထိုးပြီးသားမိသားစုတွေမှာမရှိသေးဘူးဆိုရင်လည်းဒီအသက်ရွယ်ငယ်တဲ့လူပေါ့နော်ရောဂါခံမရှိတဲ့လူနေသူတို့အကူအညီတောင်းပြီးရခါကျသက်ဆိုင်ရာဆေးဥစေကံတက်စင်တာလိုနေရာမျိုးတွေပေါ့ဒါလည်းကျွန်တော်တို့ထုတ်ပြန်တဲ့အထက်မှာလည်းပါပါတယ်ကျွန်တော်တို့ဒီရန်ကုန်မှာပေါ့နော်သက်ဆိုင်ရာဒေသနာဂျမအေးဌာနတို့မို့မိမိအပိုင်ပေါ့နော်မြို့နယ်ဂျမအေးဌာနမူရောအဲ့အဲ့ဒီ30နေရာပေါ့တဲ့နေရာတွေမှာလည်းအဲ့တို့ပါပဲနော်မန်လေးမှာလည်းရှိပါတယ်အဲ့လိုနေရာတွေတွားပြီးတဲ့ခါကျတော့ကိုယ့်ရဲ့အခြေအနေကိုပြောပြပြီးဖြစ်စေတာလို့ appointment ပြောပေါ့နော်ဒါဟိတ်ဆောင်ရွက်လို့ရနေပါပြီဆောင်ရွက်လဲဆောင်ရွက်တင်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုအချိန်မှာတော့တချို့ကလည်းအခုလိုအနေထားတွေကိုမသိတဲ့ခါကျတော့ကိုယ့်ကိုစစ်တာရှိတယ်လို့တချို့ကလည်းဒီဖြားလာတဲ့လက္ခဏာပေါ်ကြည့်ပြီးတော့ဖြစ်မဲ့လို့ယူဆပြီးတော့ကိုယ့်ကိုစိတ်ကူနေရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဒီနေရာမှာတင်းထန်တဲ့အဆင့်ကိုမရောက်ရအောင်ပေါ့ဆရာနော်သူတို့ကိုအဓိကပါချင်ပေးတယ်
တင်းထန်တဲ့အဆင့်ကိုမရောက်အောင်ဆိုတော့သူတို့ခက်ခဲနေပြီပုံပေါ့နော်ဆရာနမတက်ကဒီလူတွေကပေါ့နော်ကျမရဲ့ဝန်ထမ်းတွေလည်းမဟုတ်တဲ့အခါကျတော့ကုထုံးတွေကိုလည်းမသိဘူးပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ယောဂအနေအထားအရလောက်ထိတင်းထန်သွားနိုင်တယ်ဆိုတာလေက ချူပြောလို့ရတဲ့ဒေတာမဟုတ်ဘူးပေါ့နော်ဆရာကဝင်တဲ့ virus ပမာဏမျိုးတစ်ခါကမိမိရဲ့ကိုယ်ခံစားအားယောဂအခန်းရှိမှုချိန်လေးပြည့်ခါကြအတက်ရွယ်ပေါ့နော်ဒါတွေအားလုံးကလည်းစကားပြောတဲ့ချက်တွေဖြစ်တယ်ပေါ့နော်ဆရာအဲ့ဒီခါကျတော့ကျူမှန်းလို့မရတဲ့အနေအထားမှာအကောင်းဆုံးသိနိုင်တာက fast monitoring ပေါ့နော်အဓိကတော့pass oximeter လေးဒုံးပြီးတဲ့ခါကျတော့ oxygen level တိုင်းလို့ရတယ်နောက်တစ်ခုကအခြားတိုင်းလို့ရတယ်ပေါ့နော်ဒါလည်းကျွန်တော်တို့ home quarantine ပေါ့နော်ကိုယ့်ဘာကိုယ်ကိုတည်တံ့ခွဲခြားနေထိုင်တဲ့လူတွေအတွက် guideline လေးတွေမှာလည်းထုတ်ပြန်ထားတယ်ရှိရပေါ့နော်ဒီကတော့ကိုယ့်ဘာကိုယ်တရက်ကို2ချိန်နောက်တော့နော်အနည်းဆုံးကိုယ့်ဘူးချိန်တိုင်းမှာ pass oximeter ချင်း3ချိန်နောက်တိုင်းပေါ့နော်အဲ့တော့ဒီဟာလေးကိုကြည့်ပြီးတဲ့ခါကျတော့ခံမှန်းလို့ရပေါ့ဒါမှမဟုတ်ဒီအချိန်မှာဘယ်လောက်ထိပြင်းထန်ပြီးဘယ်လောက်ထိထိုးကျသွားမလဲဆိုတော့မတန်ပြောရခက်တဲ့ကိစ္စပေါ့နော်အဲ့တော့ကျွန်တော်ကစပြီးအောက်ဆီဂျင်လေးပဲကျလာတယ်92အောက်ကိုဆင်းလာပြီပေါ့နော်ဒီကကြမ်း90အောက်ပေါ့ဒီလိုမျိုးဖြစ်လာရင်ဒီအောက်ဆီဂျင်ကိုနှစ်တကြပေါ့ယူတဲ့နေရာကိုရောက်ဖို့လိုတယ်ပေါ့နော်အဓိကတော့ဒီ home oxygen therapy ကတော့ကျွန်တော်ကအားမပေးဘူးနော်ဘာကြောင့်လဲဆိုတော့ lower ala FN နဲ့ demand တွေဖြစ်လာနိုင်တယ်ရှူနီးရှူကိုမှန်ဖို့လည်းလိုတယ်ပေါ့နော်ဒီဟာတွေကတကယ်ကျန်းမာရေးဝင်တဲ့ under supervision ကြတော့မှ special net စီပါရမျိုးရှိတော့မှဒါလေးကြွန့်ကျင်ဦးမှာပေါ့နော်ကျွန်တော်ကအားပေးပါလေပုံမှန်နေသားကတော့ဒီစေယုံကိုကျွန်တော်တို့ရောက်ဖို့ပဲပေါ့နော်ပြင်ထန်တဲ့နေသားရောက်နောက်တစ်ခုကတော့ဒီလိုမျိုးဖြစ်လာပြီဆိုရင်ကျမရဲ့ဌာနနဲ့လည်းကြိုတင်ပြီးတော့ချိတ်ဆက်ထားဖို့လိုတယ်တည်င်းပေးထားဖို့လိုတယ်ဒီလိုမျိုးရှိလာရင်ကျမတော့အိမ်မှာနေတယ်ပေါ့နော်ဒါပေမဲ့ဒီအရေးပေါ်ကြာလာတဲ့အချိန်မှာတော့ခုနကကိုချိတ်ဆက်ထားတဲ့နေရာနဲ့ချိတ်ဆက်ပြီးတဲ့အခါကျရင်အောက်ဆီဂျင်ကိုပေါ့နော်စေကြစေယုံမှာသွားပြီးတော့ချူလို့ရမယ့်နေရာပေါ့နော်အရေးပေါ်ပေါ့အဲ့လိုမျိုးသွားဖို့အတွက်ကတော့ဒါအကျဉ်းပြုလိုပါ။ဟုတ
်ကဲ့ဆရာ။အဲ့တော့ဒီဆက်သွယ်ဖို့နံပါတ်တွေကတော
့ဟုတ်ကဲ့ပါကျွန်တော်တို့လည်းဟိုထပ်ထပ်ပြီးတော့လည်းထုတ်ပြန်ပေးနေတဲ့အပိုင်းရှိပါတယ်။နောက်တစ်ခုက call center ကလည်းဆက်သွယ်လို့ရပါတယ်။ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနရောလည်းဆက်သွယ်လို့ရပါတယ်။နောက်ပြီးတော့ data alive ပေါ့နော်။ခုနသက်ဆိုင်ရာခေါ်နိုင်တဲ့ဖုန်းနံပါတ်တွေပေါ့နော်။မျိုးတဲ့ကျန်းမာရေးဦးစီးဌာနဦးနံပါတ်တွေလည်းရှိပါတယ်။အဲ့ဒါတွေလည်းထပ်ပြီးတော့လည်းကျွန်တော်တို့စီစစ်ပြီးတဲ့အခါကျရင်ထပ်လည်းထုတ်ပြန်ပေးပါဦးမယ်။ update တွေလုပ်ပေးပါဦ
း။ဟုတ်ကဲ့။အဲ့တော့နောက်အရေးကြီးဆုံးဆိုရင်ဟောဆရာအခုချိန်နေပါလေ။တော်တော်လေးဖြစ်နေအိမ်ဒီမှာပဲလို့ပေါ့အခုနေအဆီချင်းပြတ်ဒီဆုံးနေရပါတယ်ဆရာ။နောက်ဆုံးပါအချင်းပြချင်တယ်။
အဓိကတော့ဆရာရေကျွန်တော်တို့ကကြောင်းမလို့ second week မှာပေါ့နော် UK ဝင်ရုပ်ကိုထားရပါနော်ခုနပြောတဲ့ stay home ပေါ့နော်သူကလည်းပြောခဲ့တယ်ဒီအခါကျရင် save lives protect nhs ဆိုတဲ့ကလုံးတုံးလုံးတူတုံးခဲ့တယ်ပေါ့နော်အဲ့တော့ number 1ကတော့ stay home ဆိုတာအမှန်ထိရောက်တယ်ဒီဘောကွေးဆက်တွေကတ်တော့တာမယ်အိမ်ထဲကိုပိုးဝင်လာကြလမ်းကြောင်းမရှိတဲ့လမ်းကြောင်းပေါ့အဲအဲ့လိုမျိုးထားရင်ပြီးတော့ဒီတက်တည်ပေါ့နော်ကယ်ဖို့လိုတယ် save life ဒါလည်းခုနဒီအပြင်မထွက်လေဒီယောဂပိုးကူးဆက်မှုတွေတက်တော့လေလေယောဂကာဝေးထိချုပ်တဲ့ဟာကြီးကောင်းလေလေအသက်တွေဆိုရင်ရောကြလေပေါ့နော်တတိယအရေးကြီးဆုံးကတော့ဒီ protect nhs ရဲ့အပိုင်းပေါ့နော်အဓိကတော့ကျွန်တော်တို့ကတော့ဒီမြန်မာ health system ပေါ့ကျွန်တော်တို့ရဲ့ဒီ health care delivery system မှာသိုံအရင်တော့လို့ပေါ့နော်အများကြီးကြည့်နေမယ်ကျွန်တော်တို့ကျမကြီးဝန်ထမ်းတွေအနေနဲ့အခုလက်ရှိလောက်ကင်နေလူတွေနဲ့တော်တော်ကြီးပြင်ပန်းပါတယ်ပြန်ဝင်နေအားလည်းမပြတ်ဘူးပေါ့နော် 50 to 60% ပါနေပဲကျွန်တော်ကလုပ်နေတာအားကြတော့တော်တော်လေးဘူးပေါ့နော် system ပေါ်မှာဝင်ပြီပါတယ်ဘာကြောင့်လဲဆိုတော့ဒီ virus ကလည်းကူးစက်မြန်ကျင်းနေပြင်းထန်နေမျိုးတော့ပြောင်းတရားကိုဝင်နိုင်တယ်ပုံများတယ်ပေါ့ဒီကကျွန်တော်တို့ရဲ့ဒီလူစေယုံတွေမှာပြည်နေရာတွေရှိတယ်ပစ္စည်းပစ္စည်းတွေရှိတယ်လူမရှိဘူးပေါ့နော်အဲ့လိုခါမျိုးမှာတတတအားပေါ့နော်ဝိုင်းကူပေးမဲ့စေပညာရှင်တွေလိုပါတယ်ဒီအချိန်မှာပေါ့နော်ဒီကျွန်မတွေတောင်းချောင်းမှုသူနေချင်လို့ပြန်လာပြီးတော့ဒီလူတွေကိုကုသပေးဖို့ပေါ့နော်ဒီစေယုံမှာစစောဒီစစောရောက်လာဖို့စစောကုသနိုင်ဖို့ကဒီကျွန်မတွေဝင်တဲ့အင်အားပေါ့နော်ဒူပါတယ်အဲလုံးမှုဆိုဒီဟာယူကိုကျွန်တော်မနိုင်မနှင်းဖြူပါဘူးနော်ချို့ဆိုစေုံတွေဆိုလက်ခံခြင်းနဲ့ဒါပေမဲ့လက်ခံနိုင်တဲ့ bed capacity ကမရှိတော့ဘူးပေါ့နော်ငါဒီလိုဆောက်ရှောက်နိုင်တဲ့အင်အားတဲ့ကြော်သွားတဲ့ခါကျတော့သူ့မှာလည်းချို့ဟာတွေညံ့လို့နေရတယ်ကျွန်တော်စိတ်မကောင်းစရာကြားပါတယ်နော်ဒါကြီးလည်းမဖြစ်အောင်ငါဝန်ကြီးဌာနအနေနဲ့လည်းဒီအရေးပေါ်လူလာဆိုရင်စေုံတွေနဲ့ကုသပေးရမယ်ဆိုကျွန်တော်ထုတ်ပြန်ထားရင်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းအပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါခင်ဗျာအခုတော့ထိုင်းနိုင်ငံအခြေစိုက် BNI ဝိုင်းတော်သားတွေစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ K KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနေဓာမြနဲ့ဗိုလ်စောဘာဝါတို့နှစ်ဦးကိုတာဝန်ကရပ်ဆိုင်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့အမိန့်ထုတ်ပြန်ချက်ကိုဗိုလ်မှူးချုပ်စောနေဓာမြကလက်မခံကြောင်းသဘောထားပြန်လည်ထုတ်ပြန်ခဲ့ပါတယ်စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ကစေကျော်သက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်တက်ခဲ့ရဆိုတာနဲ့ရှမ်းပြည်နယ်နဲ့ချင်းပြည်နယ်အတွင်းကိုဗစ် -19 ရောဂါကူးစက်နေတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဓာမြနဲ့ဗိုလ်စောဘာဝါနှစ်ဦးကိုတာဝန်ရယူရပ်ဆိုင်ကြောင်း KNU ကရင်အမျိုးသားစည်းရုံးကာကွယ်ရေးဌာနကအမိတ်စာထုတ်ပြန်ထားတာနဲ့ပတ်သက်ပြီးလုံးဝလက်မခံနိုင်ကြောင်းဗိုလ်မှူးချုပ်စောနယ်ဓာမြကဇူလိုင်လ17ရက်နေ့ကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။အဆိုပါအမိတ်စာကိုလက်ခံပါကအလုတ်ဆက်လုပ်လို့မရတော့တဲ့အပြင်ရန်သူအလုတ်ကိုလုတ်ပေးရရောက်သွားနိုင်တာကြောင့်ရန်သူနဲ့ NCA လုတ်နေတဲ့ KNU ရဲ့ကောင်းဆောင်နောက်ကိုလည်းမလိုက်နိုင်တော့ကြောင်း KNDO စစ်ဦးစီးချုပ်ဗိုလ်မှူးချုပ်စောနယ်ဓာမြကပြောပါတယ်။ပြီးခဲ့တဲ့မေလကုန်လုံးကမြဝရီခရိုင်ဝော်လီမြို့ထဲကလန်တတာအလုတ်သမား25ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးအရေးယူပေးဖို့စစ်ကောင်စီက KNU ထံတိုင်ကြားစာပေးပို့ပြီးတဲ့နောက်ပိုင်း KNDO ထိပ်ပိုင်းခေါင်းဆောင်တအူးကိုအခုလိုတာဝန်ရယူရပ်ဆိုင်ခံရတာလည်းဖြစ်ပါတယ်။အခုလှုပ်ဆောင်ချက်ဟာလူအခွင့်အရေးအရလိုက်နာလှုပ်ဆောင်တာဖြစ်ပြီးအဖွဲ့အစည်းရဲ့တတ်မှတ်ထားတဲ့စည်းကမ်းအတိုင်းနာလှုပ်ဆောင်တာဖြစ်တယ်လို့ KNU ဒုတိယဥက္ကဋ္ဌဘဒိုစောကွယ်ထူးဝင်းကပြောပါတယ်။
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထုံကနေအုပ်စုနောင်ကက်ရွာတက်ကဆယ်ကျော်တက်ရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပြစ်ကတ်ခဲ့ပြီးအလောင်းဖြောက်ထားတယ်လို့ဒေသခံတွေကပြောပါတယ်။နောင်ကက်ရွာတက်ကြီးရွာကလူငယ်၆ဦးဟာစူလိုင်လ၁၀ရက်နေ့ည၁၀နာရီလောက်မှာရွာကိုပြန်လာစဉ်ကျွန်းမင်တာနဲ့မင်တာကြီးရွာတရမ်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနက်နေ့ပြစ်ကတ်မှုကြောင့်လူငယ်၂ဦးပွဲချင်းပြီးတိတ်ဆုံးသွားပြီးတန်ရရတဲ့၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတော့တယောက်ကထွက်ပြေးလွတ်မြောက်နိုင်ခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံတူကပြောပါတယ်။အဖမ်းခံရတဲ့၃ယောက်ကိုမင်းသားခြေစားတပ်စခန်းမှာဖမ်းဆီးတင်နေတာပြီးဇူလိုင်လ၁၂ရက်နေ့ကတယောက်တာပြန်လွှတ်ပေးခဲ့ပြီးဂျန်နူးမှာတိတ်ဆုံးသွားပြီးမြေမြုပ်စကြိုလိုက်ပြီးလို့မိတားစုထံစစ်ကောင်စီကအကြောင်းကြားခဲ့တယ်လို့နောင်ကက်ရွာတက်ဒေသခံကပြောပါတယ်။စစ်ကောင်စီဖိကမှုကြောင့်တေဆုံးသူ၄ယောက်ဟာဇူလိုင်လ၃ရက်နေ့ကနောင်ကက်ရွာတက်မှာရုံလောင်းမှာပါပဲဇာပနအခမ်းအနားပြုလုပ်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ရောဂါကြောင့်ဇူလိုင်လ၃ရက်နေ့အထိတေဆုံးသူ18ဦးရှိပြီးကူးစက်ခံရသူပေါင်း1000နီးပါးရှိပြီဖြစ်ပါတယ်။တေဆုံးသူတွေကတော့ကြောက်ဖြူတန်တွဲမောင်တော်စစ်တွေတောင်ကုန်းနဲ့ဂွားမြို့တွေကဖြစ်ပြီးခရိုင်နဲ့မြို့နယ်အဆင့်အစိုးရအရာရှိတွေလည်းပါဝင်တယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်။အခုလိုတေဆုံးမှုနဲ့ကူးစက်မှုတွေများလာတဲ့အတွက်တန်တွဲဈေးကြီးကိုလည်းရက်အကန့်အသတ်မရှိပိတ်ထားတယ်လို့မန်အောင်မြို့ကိုပြင်ပကဝင်လာမဲ့သူတွေကိုလည်းဒီလ16ရက်နေ့ကစပြီးမိမိစရိတ်နဲ့ကွာရန်တင်း14ရက်ဝင်ရမယ်လို့အသိပေးထားပါတယ်။ယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ပရဟိတလူမှုအဖွဲ့စည်းတွေကမတ်စ်ဖြန့်ဝေရေးကမ်ပိန်းတွေလုပ်နေတယ်လို့ပြည်내အာဏာပိုင်တွေကလည်းစာတင်ကြောင်းတွေအပါအဝင်တင်နန်းတွေကိုနှစ်ပတ်ပိတ်ထားဖို့ညွှန်ကြားထားပြီးမလိုက်နိုင်ရင်အရေးယူမယ်လို့ပြောဆိုထားပေမဲ့စစ်တွေမြို့မှာတော့စီကန်းလိုက်နာမှုအားနည်းနေတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မင်္ဂလာဦးရပ်ကွက်မှာအရသာကားတစ်စီးကိုစစ်ကောင်စီတပ်သားတွေကလိုက်လံဖိကမ်းမှုကြောင့်ကားပေါ်ပါလာတဲ့လူ3ဦးပျောက်ဆုံးနေပါတယ်။ဇူလိုင်လ14ရက်နေ့မွန်းလွယ်ပိုင်းကရန်ကြီးအောင်လမ်းမှာအခုလိုပျက်ကားမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုကြောင့်ရပ်ကွက်တွင်းနဲ့လမ်းပေါ်မှာသွာလာတဲ့သူတွေမရှိတာကြောင့်စစ်တပ်ကဘာကြောင့်ခုလိုအရသာကားတွေကိုလိုက်လံဖိကမ်းနေရသလဲဆိုတာအတိအကျတော့မသိရသေးပါဘူး။ရက်ွက်တာတချို့ပြောပြချက်ရပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းစစ်ကောင်စီကလမ်းပိတ်ထားကြောင်းကားပေါ်ပါလူ3ဦးလဲစစ်ကောင်စီကခေါ်ဆောင်သွားပြီးဖြစ်ကြောင်းဆိုပါတယ်အခုလိုရှမ်းပြည်နယ်ရဲ့မြို့တော်မြို့တွင်းထိပြစ်ခတ်မှုဖြစ်လာတဲ့ပေါ်ဒေသခံတွေကမြို့တွင်းတိုက်ပွဲတရဖြစ်လာမှာကိုစိုးရိမ်နေကြပါတယ
်မွန်ပြည်နယ်ရေးမြို့နယ်လမိုင်းမြို့အနီးအမြောက်တပ်ကဗိုလ်ကြီးတဦးဇူလိုင်လ9ရက်နေ့ညနေ6နာရီခွဲအချိန်လောက်မှာတနက်နဲ့ပြစ်ခတ်ခံရပြီးသေဆုံးသွားတယ်လို့ဒေသခံတချို့ကပြောပါတယ်မော့ကနေရွာတစ်ကျေးရွာနဲ့ဝယ်ဖယ်ကျေးရွာကြားရှိအမှတ်3-1အမြောက်တပ်ကဗိုလ်ကြီးအဆင့်ရှိအရာရှိတဦးကလမိုင်းမြို့မှာတပ်တို့အရက်ဝတ်နဲ့စိုင်ကယ်မောင်းနှင်ပြန်လာစဉ်မော့ကနေရွာတစ်ရွာထိပ်နားအရောက်မှာတနက်နဲ့3ချက်ပြစ်ခတ်ခံရတာဖြစ်တယ်လို့စစ်တပ်နဲ့နှိစက်သူတဦးကပြောပါတယ်ဘယ်အဖွဲ့ ဒီနေ့ကနေပြခတ်တာကိုတော့မသိရသေးပါဘူးအဆိုပါအမြောက်တကမော့ကနေရွာတဲ့နဲ့နှစ်ကရင်ကျေးရွာအကြားရွာချင်းဆက်မော်ရိုကလန်ပေါ်ရှိဝယ်ဖယ်ရွာအနီးရဘာချန်တွေမှာအခြေစိုက်ထားပါတယ် အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကိုဗစ်တက်တရလိုက်မှာမြန်မာနိုင်ငံတဝန်းကိုဗစ်ကူးစက်မှုမြင့်မားနေသလိုရှမ်းပြည်နယ်အတွင်းထိပါကူးစက်မှုတွေရှိလာနေပါတယ်ဆက်အာနာသိမ်းမှုကြောင့်လူထုကိုကျန်းမာရေးဆောင်ရှောက်မှုကောင်းစွာမပေးနိုင်တဲ့အတွက်မမှန်ဆက်သွယ်ရေးခက်ခဲတဲ့ရှမ်းပြည်နယ်မှာကိုဗစ်ကူးစက်သူကိုဗစ်တန်တရာလူနာတွေနေစဉ်သေဆုံးနေကြရပါတယ်အသေးစိတ်ကိုတော့နားမဖော်မ ma ati cha ma ti nai bi me go bi yoga ga kwe ye lou sha mu a phwe go bi operation team ne sitana shin lu mu ku nyi ye a phwe ri ye sa yin a ya shan pi de wan go bi ku sat khan ya tu 4000 ni ma shi ni bi go bi ku sat tu ne tan de ya lu na the ga te song tu 80 jaw shi bi lo ti ya ba de shan pi ma go bi ku sat te song mu a mya song ga shan pi myaw pai la shyo ti bo mu se nam khan myo ri ga phit cha bi stay at home lou cha pho sit kaung si ga la kaung pai myaw ri yau min tan cha ga ni che nya khe ba de a khu lo chin ni ma oxygen bu ma lon law mu cha ma ye won tha ma lon law mu ro chaung go bi ku sat lu na ri ha ni tai ni ba so de lo te song mu ri phit ni de lo ti bo myo lu mu ku nyi ye phwe ga sia u thain len ga a khu lo pyo ba de
oxygen ya bu ga lo chano lu ga lo ko tat nai ne pai ni ga lo wa yi ma sha ga de bo no man le ti bo tin bo no khai bu man nga la a khu 2000 kwe so le
Lashi Tibo Ma go be goose kayadu naya jo shinibi, they song do relay the say jo shinibi chibade, Lashom Yomaro, go be goose kayadu, goya sanga u a chi shilanibi, they song do don't say go u shibi pitao, Lasho go be operation thing at Biovare, Champi Miao by Muse Miomaro, go be goose kayadu naya jo shinibi, don't but a dream me that su don't yaw, they song that chi, tilanibi, the la dream they song do nga u shibi pitao, theabare.
ကိုပြကူးဆက်ခံရမှုများများလာတာနဲ့ပတ်သက်လို့မူဆယ်လူမှုကူညီရေးလှူရှားနေတဲ့လူငယ်ဆိုင်လက်ကအခုလိုပြောပါတယ်။အာဘာကြောင့်တည်းရလဲဆိုတော့သူတို့ရဲ့ယောဂအခန်းနေရှိရယ်အာတချို့တွေအတွေ့အကြုံရှိချို့ရှိတယ်။အဲအကြောင်းမလို့လဲတည်တာများပါတယ်။ပြီးတော့လဲဒီကအာဆေးရုံရဲ့တောင်ခံတွေဆက်ဆက်မတွေလဲရှိလားမရှိလားတော့ကျွန်တော်ကောင်းကောင်းလည်းမသိရဘူးခင်ဗျ။လိုအပ်တာပေါ့ဆက်ဆက်မတွေဆက်ဆက်
25 ဦးထပ်မနည်းရှိပြီဖြစ်ပါတယ
်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလဝါမြို့ကဘောရာចောင်းဆောင်တဆောင်ကចောင်းသူចောင်းသားတွေစီကနေမကြသေးခင်ရက်ပိုင်းကပဲ COVID-19 ပိုးတွေ့ရှိခဲ့ပါတယ်ချင်းပြည်နယ်မှာ COVID ကူးစက်မှုနောက်ဆုံးအခြေအနေကဘယ်လိုမျိုးရှိနေပါသလဲကုသကာကွယ်ထိန်းချုပ်ရေးအပိုင်းမှာကောဘယ်လိုမျိုးရင်ဆိုင်ဖြည့်ရှင်းနေကြရပါသလဲဆိုတာကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ
်ချင်းပြည်နယ်တောင်ပိုင်းပလဝါမြို့ပေါ်ကနူဗယ်ဘော်ဒါကျောင်းဆောင်မှာဇူလိုင်လ10ရက်နေ့ကကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာကျောင်းသားကျောင်းလူ19ယောက်ထံကိုဗစ်ပိုးတွေ့ရှိခဲ့တယ်လို့ဘော်ဒါဆောင်ပိုင်းရှင်ဆရာကျော်ထိုက်ကပြောပါတယ
်တဲ့ကတော့ကျောင်းလာအသက်တရာဟောပြီးတဲ့ရဲ့စစ်တွေတောက်တော်ရဖြတ်ပြီးတော့ပြီးချောင်းကနေလာတာပေါ့ကျွန်တော်လည်းဖွင့်တာမကြသေးဘူးတိဂျူလန်ကတရက်နှစ်ရက်လောက်မှပဲစဖွင့်တာအဲ့ဒါလက်ခံစားပဲရှိတယ်သူကလည်းအဲ့ဒီနေ့မှာရောက်တော့လေအဲ့ဒီရောက်သွားနဲ့တ냐လောက်တော့အဲ့ဒီလေသူတ냐အဲ့ပြီးတော့နေမကောင်းဘူးဆိုမှသူအမျိုးအိမ်ပြန်သွားတယ်ပေါ့အဲ့ဒါကျွန်တော်လည်းတတိမထားမျိုးအနောက်ပိုင်းကျတော့ပြောက်ပြပြောက်ပြတော့အဲနောက်ပိုင်းကျဒီမနှက်မှပဲဟိုဆီမတင်ဆိုင်လိုမိသားစုတစုလုံးကဟာဖြစ်နေတယ်ပိုစတီတွေ့နေတယ်ဖေးရောမှာဝင်နေရတယ်ဆိုမှပဲကျွန်တော်တို့လည်းစိတ်မချတော့အဲ့ဒီကလေးရလည်းတ냐အိတ်တာကိုနောက်ပြီးတော့ကျွန်တော်ဆောင်းမလေးကောင်းကိုက်ဟိုကရှားတယ်အဲ့လိုမျိုးရှိတော့ဆီမတွေကဖြစ်သေးတာပေါ့အဲ့လိုမျိုးဖြစ်တဲ့အခါကျတော့ပိုစတီတွေတွေ့တာတော့
နိုဘယ်ဘော်ဒါဆောင်ဟာပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပြီးဇေဒန်းကျောင်းလူကျောင်းသားအယောက်30လောက်ရှိပြီးတော့သူတို့ထဲက19ယောက်ထံမှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလက်ရှိပလဝါမြို့မှာနိုဘယ်ဘော်ဒါကျောင်းဆောင်ကကျောင်းသားကျောင်းသူ19ဦးနဲ့ကျန်းမာရေးဝန်ထမ်းသူနာပြုဆီယမ်မာမိသားစု6ဦးစုစုပေါင်း25ဦးကိုကိုဗစ်ရောဂါပိုးကူးစက်ခံရတယ်လို့သိရပါတယ်။ချင်းမြင့်နယ်မှာပြီးခဲ့တဲ့မေလကုန်ပိုင်းကစပြီးတော့ကိုဗစ် -19 တတိယလှိုင်းရောဂါကူးစက်မှုပြန်လည်မြင့်တက်လာပြီးအထူးသဖြင့်ချင်းမြင့်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့ဖလန်းတီးတိမ်တွန်းဆန်ကြီးခိုင်းမြို့နယ်တွေကကူးစက်မှုနှုံနဲ့တေဆုံးမှုနှုံမြင့်တက်နေသလို oxygen ခက်ခဲနဲ့ရင်ဆိုင်နေရတယ်လို့တိရိမြို့က COVID-19 ရောဂါရေးပေါ်ထိန်းချုပ်ရေးဖွဲ့ကဥဆောင်သူတူကပြောပါတယ်
ဒီကတော့ oxygen တော့ oxygen ရွာတဲ့ပြဿနာပေါ့နော
်ဖလားမြို့နယ်မှာဆွန်လ2ရက်နေ့ကနေဇူလိုင်လ23ရက်နေ့ထိ COVID ကြောင့်သေဆုံးသူ29ဦးရှိပြီးတေဆုံးသူအများစုဟာအသက်ကြီးပိုင်းယောဂကရှိသူများဖြစ်တယ်လို့ဖလန်းမြို့ကကိုဗစ်ကာကွယ်ရေးဖွဲ့ထံကသိရပါတယ်။အလားတူတိသိမ့်မြို့မှာကိုဗစ်ယောဂကြောင့်တေဆုံးသူ20ဦးနဲ့တွန်းဆန်တဲ့ကြည်ခမ်းမြို့မှာလည်းကိုဗစ်ကြောင့်တေဆုံးသူ26ဦးရှိသွားပါပြီ။ထန်တလန်နဲ့ဟာခါကတေဆုံးမှုအပါအဝင်စုစုပေါင်းချင်းမြင့်နယ်မှာကိုဗစ်ယောဂကြောင့်အယောက်80တေဆုံးမှုရှိသွားပြီလို့သိရပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်အမျိုးသားလူမျိုးရေးတပ်မတော် KNDO စစ်ဦးစီးချုပ်ဘုံမှုချုပ်စောနယ်ဒားမြနဲ့ဘူစောဘာဝါနှူးကိုတာဝန်ရရရဆိုင်းလိုက်ကြောင်း KNU ကရင်အမျိုးသားစီယုံရဲ့အမိန့်စာထုတ်ပြန်ချက်လုံးဝလက်မခံနိုင်ကြောင်းဘုံမှုချုပ်စောနယ်ဒားမြကသဘောထားပြန်လည်ထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေတာကြီးတမူးမျိုးနယ်နောင်ကက်ရွာတစ်ကစေကျော်တက်အရွယ်ချင်းလူငယ်၄ဦးကိုစစ်ကောင်စီတပ်ဖွဲ့ကပစ်ခတ်ပြီးအလောင်းဖြောက်ထားတယ်လို့ဒေတာခံတွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
BNI ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နည်းနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမိမိတို့ဒေတာကသတင်းတူတွေကို VOA ရဲ့နေတဆင့်ဖော်ပြလိုတယ်ဆိုရင်မြန်မာပြည်မှပေးစာကဏ္ဍကိုလည်းစာရေးသားနိုင်ပါတယ် VOA မြန်မာပိုင်းဆိုတဲ့ Facebook စာမျက်နှာ Chatbox CB ဒဲမှနေတဆင့်စာတွေကိုပေးပို့နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မွန်ထွန်းကိုမြန်မာစစ်တပ်ကတရားစွဲဆိုရုံနဲ့မဟုတ်ဘဲမြန်မာပြည်ကိုပြန်ပြီးပို့ဖို့တောင်းဆိုနေတာကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်းဖို့သာမကဒီမိုကရေစီပြန်ပြီးထွန်းကောင်းလုပ်ဖို့ဘယ်လောက်အရေးကြီးနေလဲဆိုတာကိုပါမိမောင်းထိုးပြနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကချက်သက်ပြင်းနေမှာပြောပါတယ်ဒါအပြင်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမြန်ဆန်ထိရောက်စွာဆုံးသတ်ဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်နိုင်ဖို့အတွက်ငြိမ်းချမ်းစွာလှုပ်ဆောင်နေသူတွေကိုအမေရိကန်ကဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်လုပ်ရတွေကိုရပ်ပစ်ဖို့နဲ့တရားမဲ့ဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဒါပြင်နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာစစ်တပ်ကိုနှီးမျိုးစုံနဲ့ဆက်ပြီးတော့ဖိအားပေးတဲ့လို့လည်းပြောပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်နိုင်ငံသားသတင်းသမားဒန်နီဖန်စတာမနစ်ချက်တပရင်းတွေကအင်တာနက်အွန်လိုင်းကနေရုံးထုတ်ဆက်ဆီးခဲ့ပါတယ် Frontier မြန်မာသတင်းဌာနကဒန်နီဖန်စတာကို905ကကြီးနဲ့ဆွဆွဲပြီးမေးလာကြတဲ့ကဖမ်းဆီးထားတာဖြစ်ပါတယ်တကယ်လို့စစ်ကောင်စီတရားရုံးကနေသူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်တယ်ဆိုရင်သူဟာထောင်ဒဏ်3နှစ်အထိကြာခံရနိုင်ခြေရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဟာကျစ်သပရင်းတွေကသမ္မတအင်ဂျူမှာတွေ့ဆုံခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုတည်ထောင်စေဖို့နဲ့ပူးပေါင်းဆောင်ရွက်ရေးဆက်ပြီးခိုင်မာအောင်လှုပ်ဆောင်ကြဖို့အတွက်ကတိပေးခဲ့ကြပါတယ်။နှစ်နိုင်ငံခေါင်းဆောင်နှုတ်ကဥရုယာသီပြောင်းလဲမှုဆံရချင်းချောက်မှုအန္တရာယ်ကိုတွန်းလှန်ဖို့ COVID-19 ကာယောဂါအဆုံးသတ်ရေးဒေတာရင်းစိန်ခေါ်မှုတွေနဲ့လုံခြုံရေးအတွင်းကမ္ဘာတစ်လောက်ဒီမိုကရေစီထွန်းကားရေးအတွက်ဆွေးနွေးခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကတော့ကိုရဲမွန်ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီအတံပိုင်းဆိုင်ရာနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chester Mock နဲ့ Subert L Tayap တို့ဖြစ်ကြပါတယ်ခင်ဗျာဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့ဒီတနေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program